ကဲဘမခါဒေါက်တာခင်မောကြီးခင်ဗျာကျွန်တော်တို့ဒီသွေးပြန်ကြောတွေမကောင်းတာကြောင့်ခြေထောက်တွေမှာအနာတွေဖြစ်တာကကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်လေရှိတာမို့ဆရာကြီးဒီဖြစ်ရခြင်းအကြောင်းရင်းတွေနဲ့ဒါကိုဘလို့ကာကွယ်နိုင်တာနောက်ကာကွယ်တဲ့ကြားကဖြစ်လာလို့ရှင်လဲဘလို့ကုသနိုင်တာကိုပြီးခဲ့တဲ့တစ်ခေါက်တုန်းတော့ကျွန်တော်တို့ရေပူးရအဖြစ်ပြောခဲ့ကြတယ်ပေါ့ဆရာနော်အဲ့ဒီတော့ဒီတစ်ခေါက်မှာတော့ဆရာကြီးဒီကုသမှုတစ်ခုစီကိုအသေးစိတ်ပြောဖို့စီစဉ်ထားပါတယ်ဆရာအဲ့တော့အခုလို့ဒီကုသပေးရတဲ့အဓိကရွေးချက်ကပါလဲဆရာကြီးအဲ့ဒီကနေစပြပြပြပါ
ဒီကြည့်ပြန်ကြောဒီခြေောက်ဒီမှာမကောင်းလို့အနာကြီးဖြစ်လာနိုင်တယ်ဒီမဆိုင်ပဲနဲ့ဟိုပြစ်ထားလိုက်လို့ရှင်ဖြစ်လာတတ်တယ်ပြဿနာပေါ့ဗျာဖြစ်လာပြီဆိုရင်အသက်အန္တရာယ်ချက်ချင်းဒုက္ခမပြီးပြီမဲ့လေရေရှည်မှာ quality of life ခေါ်တဲ့လူရဲ့နေရာထိုင်ရတဲ့အခြေအနေအရမ်းကြာဆင်းပြီးတော့လူတော်တွေလည်းသွားမရပါညာကြီးဖြစ်တတ်တယ်နေရီရွာရီမှာအများကြီးရဲ့လူကြီးတွေမှာအထူးသဖြင့်အသက်ကြီးလာတဲ့လူကြီးတွေမှာအဲ့အနာကြီးဖြစ်တတ်တယ်ဖြစ်လို့ရှိရင်အဲ့ဒီအနာကြီးကဘယ်တော့မှမကျက်ဘူးဆိုတော့ဒါကြောင့်မလို့ဒီအနာကြီးနဲ့ပတ်သက်ပြီးတော့ကုသတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရည်ရွယ်ချက်လေးတွေရှိပါတယ်ဒီလိုခြေထောက်မှာအနာကြီးဖြစ်ရခြင်းအကြောင်းကတော့ခြေထောက်မှာသွေးပြန်ကြောတွေမှာသွေးတိုးနေတဲ့ပြဿနာဖြစ်ပါတယ်အဲ့ဒီသွေးတိုးကိုကျွန်တော်တို့ကရှော့ပေးခြင်းတာကျွန်တော်အဓိကရည်ရွယ်ချက်ပဲနောက်တစ်ခုကသွေးပြန်ကြောတွေမှာသွေးတိုးနေလို့ရှိရင်ဒီ micro circulation ခေါ်တဲ့သွေးကြောအသေးလေးတွေမှာသွားနေတဲ့သွေးတွေအားလည်းပြင်းမာနေတဲ့သွေးကြောလေးတွေအဲ့ဒါကိုလည်းရော့ပေးဖို့လိုတယ်။နောက်တစ်ချက်ကဒီအနာတွေကိုကျွန်တော်တို့ကျက်သွားစေခြင်းနဲ့ရွေးချယ်လည်းရှိတယ်။နောက်တစ်ခုကကျက်သွားပြီးရင်နောက်တစ်ခါပြန်မဖြစ်အောင်ဆိုတဲ့ရွေးချယ်လည်းရှိတယ်။နောက်ပြီးတော့အဲ့လိုအနာလေးတွေထပ်တလဲလည်းမဖြစ်အောင်ပေါ့လေ။ဒီအနာမဖြစ်တော့မှခြေထောက်ဒီ6လာတာလို့ပါလို့အဲ့လိုမဖြစ်အောင်ဆိုတော့အဲ့ဒီရွေချက်တွေအခြေခံပြီးတော့ကျွန်တော်တို့လုပ်ပေးနေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရွေချက်တွေကိုတည်ပြီးတဲ့ခါကျတော့ဆရာကြီးဒီကုသနည်းအများကြီးရှိတဲ့အထက်ကပေါ့ဆရာနော်အရေးအကြီးဆုံးဆရာဒီဦးစားပေးပြီးတော့ဘယ်အချက်ကိုဘယ်ကုသမှုဆရာဒီကစပြီးတော့ပြောချင်လဲဆရာကြီ
းဒီကနေ့ဦးစားပေးပြီးပြောပြချင်တာကတော့ထိုက်ထောက်တဲ့လေ့ကျင့်ခန်းမှာဒီလူတွေမှာရှိရမယ်ဒါမှကိလက်ပတ်မှုကောင်းပြီးတော့ဦးပြန်ကြောတွေကတက်ကြွပြီးတော့နှလုံးကိုပြန်သွားနိုင်တယ်အဲ့ဒီကောင်ကသူအနာရီယာပရက်ရှာကျပြီးယော့သွားနိုင်တယ်ဒါတစ်ချက်ပြောချင်ပါလေနောက်တစ်ချက်ကျွန်တော်အနေနဲ့အသာပေးပြီးပြောရမှာဒီကနေ့ကတော့ compassion and support ခေါ်တာပေါ့အဲ့ဒါကတော့ဘာလဲဆိုတော့အဲ့ဒီသွေးပြန်ကြောဒီမှာသွေးတွေမပြန်နိုင်မဲနဲ့အောက်မှာသွေးတွေနဲ့ပြည့်ပြီးတင်းနေလို့ရှိရင်အဲ့ဒီနေရာတွေကိုအခြေခံပြီးတော့အနာရီဖြစ်တယ်အဲ့ဒီအနာရီပြီးတော့ pressure ကိုကျွန်တော်တို့ကသွေးပြန်ကြောရဲ့ pressure ကိုလျှော့ခြင်းနဲ့မလိုလုတ်ပေးရမလဲဆိုတော့အဓိကအပြင်တော့ဒါနှစ်ပေါင်းများစွာကနေပုခဲ့တဲ့နည်းပါပဲဒါကိုလည်းပေါ့ပေါ့ဆာဆာဒါအရင်ကြီးဆေးတွေပဲအာကူခွဲစိတ်တာပဲအာကူလို့အဲ့လိုနေကြရပြင်ဒါကိုနည်းနည်းအထင်သိပ်မကြီးတယ်လို့ဖြစ်နေတကယ်မှဆေးတွေတဲ့အများကြီးအကျိုးရှိတဲ့ခုချုံးတစ်ခုဖြစ်ပါလေဒီလိုလူတွေမှာဆိုရင်ဥမာတရေလိုပေါ့ပြန်ရှုံသွားတဲ့ပတ်တီးရှည်ရဲ့ခရစ်ဘန်ဒေ့စ်ကိုခေါ်ပါလေအဲ့ဒီခရစ်ဘန်ဒေ့စ်နဲ့ကျင်းမျက်စိနားကနေစပြီးတော့အပေါ်ပေါင်းအရင်လောက်ကြည့်ကိုပတ်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီသွေးပြန်ကြောတွေမှာရှိနေတဲ့ pressure တွေကယော့သွားတယ်ယော့သွားလို့ရှိရင်အနာတွေကကျက်ဖို့ပိုပြီးများလာတယ်အဲ့လိုပတ်တဲ့အခါမှာလေကျွန်တော်တို့ fat လို့ခေါ်တဲ့ဂွန်းစားအနုဟိုမကျန်းတဲ့ဟာလေးနဲ့ခံပြီးတော့ပတ်တာပိုကောင်းတယ်ဒါလည်းအခုအခါမှာဆိုတော့ဒီပြေခစ်မိလာတဲ့အတွက်ကြောင့်ဒီအဲ့ဒီလိုမှာပေးရလို့ရှိရင်တော့အမေမာကြီးကျွန်တော်ဝတ်တဲ့ stocking ပေါ့အဲ့လို stocking မှာပဲအောက်ပိုင်း pressure ကိုသူကဆုတ်လိုက်တဲ့အခါမှာအောက်ပိုင်း pressure များတယ်တဖြည်းဖြည်းဖြည်းဖြည်း body ကျော်လာတယ်အဲ့တော့ graded pressure ပါတဲ့ stocking ကြီးနဲ့ဆွတ်တာလည်းရှိတယ်ဆိုတော့အဲ့ဒီအားကဆိုလို့ချင်းအနာကြီးတော်တော်များများကိုယော့သွားနိုင်တယ်လို့ဒီလိုလူတွေမှာဆိုလို့ရှိရင်ပြန်ပြန်ကြောရီယာပြန်ပြီးတော့တုံးကောင်းလာပြီးတော့လေကောင်းလာမယ်သူကပြန်ပြီးတော့အားရှိလာတာပေါ့ညှင်းအားရှိလာတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီပြန်ရှုံတဲ့ပတ်တီကိုဆရာကြီးခုနကဒီအမျိုးသမီးတွေမှာသုံးတဲ့ stocking လိုမျိုးပါမျိုးပေါ့နော်ဘလောက်ကြာကြာဟိုဘယ်နှချိန်လောက်ပေါ့နော်ဒီနေ့ကိုဆွတ်ထားဖို့လုံမလဲဆရာကြီ
းဒါကဒီနေ့ကိုလည်းပတ်တာဆရာမလို့24နာရီကျွန်တော်ဆိုလိုတာပတ်တာဆရာမလို့နေပိုင်းနေမှာတော့ပတ်ထားမယ်ညသလိုချင်းဖြုတ်ထားလို့ရတယ်ဘာလို့လဲလူကညသလိုချင်းလဲအိတ်နေတာဟုတ်လေအင်ငယ်ချိန်မှာပြည်ပြန်ကြောတွေက pressure အလူလူယော့တယ်။အကြောင်းမလို့ညပိုင်းတွေမှာဆိုရင်ဖြုတ်ထားမယ်။ ချုပ်သားခြင်းအပြင်ဦးနာလီပိုင်လဲလီဝင်လီတွဲတည်တည်ရှိသွားတာပေါ့နေပိုင်းဒီမှာကိုပတ်ထားမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရှုပ်နဲ့ဒီပတိစီရနဲ့အတူပါဆရာတော့နောက်ထပ်ရောသူ့အတွက်ဒီအထောက်အကူပြုနိုင်တဲ့ကူညီမှုမျိုးရောရှိနိုင်သလားဆရာ
နောက်တစ်ခုကပါလဲဆိုတော့ဒီအဓိကဟို၄ဘက်ထောက်နေတဲ့ကတော်ဝါဒီမှာဒီပြဿနာမရှိဘူးလူကတော့ချီနှချောင်းပဲရှိတယ်နောက်ရမတ်တလေရက်နေတယ်ဆိုတော့ဒီသွေးပြန်ကြောဒီပေါ်မှာ pressure တွေကအရန်ပြီးနေတယ်ဒါဟု pressure ရှော့အောင်ပါပဲနောက်တစ်ချက်ကတော့လူဟာညဆိုလို့ရှိရင်အိတ်နေတယ်အဲ့တော့ confinement တူပဲဒီအနာတွေကိုကျက်အောင်လုပ်ခြင်းလူတွေကစေယုံမှာမဟုတ်တော့မှအိမ်မှာလဲလျောင်းပြီးတော့နေတာဟာအင်ဗျာမအကျိုးရှိတယ်လို့ကျွန်တော်ထင်တယ်။အဲ့လိုလုပ်ခြင်းအပြင်လဲလျောင်းနေတဲ့အခါမှာခြေထောက်ရဲ့ပြည်ပြောင်းကြော်တွေအားလုံးကမတ်တက်ရလိုက်ရင်ဒါသမားနဲ့တည်နိုင်တယ်ကြ။မတ်တက်ရလိုက်လို့ရှိရင်ခြေထောက်ကပြေပြေကြီးထောင်နေတွေ့ရတယ်။လဲလိုက်လို့ရှိရင်အဲ့ပြေပြေကြီးကပိန်သွားတယ်။ဒါကျွန်တော်တို့အပြင်မှာတွေ့နိုင်တဲ့ပြေပြောင်းကြော်တွေ။အကွင်းကပြေပြောင်းကြော်တွေဒီတိုင်းနဲ့လဲလိုက်တာနဲ့လူအားနေလို့ကောင်းတယ်။ခြေထောက်လေးကိုမြောက်ထားလို့ရှိရင်နေလို့ကောင်းတယ်။ဆိုလိုတဲ့အဓိပ္ပာယ်ကpressure ကို short ပေးလိုက်တာနဲ့တပြိုင်နက်ခြေထောက်ဒီမှာနေလို့ကောင်းလာတယ်။ဆိုတော့ဒါကြောင့်မလို့အနာပေးပြီးတော့လဲရောင်းနေတာဟာလည်းအကျိုးရှိတယ်ဗျ
။ဟုတ်ကဲ့ဆရာအဲ့တော့ဒီတစ်ခေါက်ကတော့ဒီသေးပြန်ကြောတွေမကောင်းလို့ဒီခြေထောက်မှာဖြစ်ရတဲ့အနာလေးနဲ့ပတ်သက်ပြီးတော့ဒီပြန်ရှုပ်တဲ့ပတိစီတာနဲ့လဲလျောင်းပြီးတော့အနာယူပေးတာကိုကျွန်တော်တို့အဓိကအရှင်းပြခဲ့တဲ့တာပါဆရာနော်။နောက်တစ်ခေါက်မှာတော့တခြားနေတွေကိုဆက်ပြောကြအောင်ဆရာနော်
။ဟုတ်ကဲ့ပါ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။